2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေဟာနိုင်ငံတွင်းကတိုင်းသားကိုယ်စားလှယ်တွေနဲ့နိုင်ငံရေးပါတီတွေပါဝင်ပြီးအလွှာပေါင်းစုံညှိနှိုင်းရေးဆွဲခဲ့တဲ့ဘဒုဖိယာနဲ့ချင်းချောက်မှုမှမပါဝင်ပဲနိုင်ငံကျိုးစည်းဝါးအတွက်ရေးဆွဲခဲ့တဲ့ဖွဲ့စည်းပုံဖြစ်တဲ့အကြောင်းမြန်မာစစ်တပ်အကာအကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားလိုက်ပါတယ်။2008ဖွဲ့စည်းပုံပြင်ဆင်ရေးလိုအပ်တဲ့အကြောင်းပြည်ရင်းမှာပြောဆိုမှုတွေရှိနေသလိုနိုင်ငံရေးမှာတက်မတော်ရဲ့ပါဝင်မှုကိုအဆုံးသတ်ဖို့နိုင်ငံတကာမှာတောင်းဆိုမှုတွေရှိနေတဲ့အချိန်မှာအခုလိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တုံ့ပြန်ပြောဆိုချက်ထွက်လာတာပါ။မြန်မာနိုင်ငံရေးသုံးသပ်သူတွေကတော့လာမယ့်နှစ်ပိုင်းအတွင်းမြန်မာနိုင်ငံရေးဟာတင်းမာမှုတွေပိုပြီးများလာနိုင်တယ်လို့သုံးသပ်ပါတယ်။ကိုသိန်းထိုင်ဦးစူးစီးတင်ပြထားပါတယ်။
လာရှုတက်တဲ့ရာရှိစစ်တီမိသားစုတွေနဲ့ဒီကနေ့မနေ့ပိုင်းတွေ့ဆုံတဲ့ခန်းနာမှာဘိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနိုင်ငံရဲ့ဂျိုးစီဘောတိုင်းသားတွေရဲ့ဂျိုးစီဘောကိုကာကွယ်ပေးတာကတရားတော်စစ်ကိုဆင်နွှဲတာလို့ပြောဆိုရင်း2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်တဲ့သူ့ရဲ့ယက်တီချက်ထည့်သွင်းပြောဆိုသွားတာကိုမြဝရီသတင်းစာကရေးပါတယ်ဒီအခြေခံဥပဒေဟာနိုင်ငံသားတူးချင်းစီရဲ့အခွင့်အရေးတိုင်းသားအလုံးရဲ့မူလရပိုင်ခွင့်တွေအပေါ်ခွဲခြားမှုမရှိတန်းတူအာမခံချက်ပေးထားတယ်လို့သူကဆိုပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေကိုတစင်ပြီးတစင်ပြင်ဆင်နိုင်မှာပဲမြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးကိုအာမခံနိုင်မယ်လို့မြန်မာအစိုးရဘက်ကပြောဆိုချိန်မှာမြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ရဲ့သဘောထားထွက်ပေါ်လာတာဖြစ်ပါတယ်။သတင်းစာဆရာတူဦးဖြစ်တဲ့ဦးတီဟာစောကတော့လက်ရှိနိုင်ငံရေးအခြေအနေပေါ်မှာအခုလိုသုံးသပ်ပါတယ
်။တက်ကရက်တီချက်တို့ NLD ရက်တီချက်တို့တို့ရတယ်နှစ်ဖက်လုံးရတယ်ပြောင်းတဲ့ပုံစံမပေါ်ပါဘူး။အရင်ကတော့ပြောင်းဘူးလည်းပြောင်းနည်းနည်းလေးပုံပြီးတော့အဲ့ဒါကိုပေါ်ပေါ်ရှိရင်ပြောလာကြတာပဲရှိရည်ရစားတယ်တကယ်တမ်းပြောရင်ဖြစ်နေတဲ့အကြောင်းလေးကတော့မြန်မာပြည်က2020ရွေးကောက်ပွဲအတွက်ပြင်ရဆင်ရပြီးတော့တက်ကလည်းငါတို့တော့ DC ကနေပြီးတော့ချက်ပြီးတော့နောက်ကမဆွနိုင်တော့ဘူးဆိုပြီးတော့ပြောင်းပြောတာပေါ့နော်အဲ့ဒီပုံမျိုးတော့ NLD ကလည်းသူ့အတူတိုးစရာရှိတာတိုးမှာပဲဆိုတော့20မတိုင်ခင်2 years ဆိုတော့နော်ဒီကြီးကြားရနည်းနည်းနည်းနည်းလောက်ကလာကတော့တော်တော်လေးနိုင်ငံရေးရရှုပ်ထွေးမှုတွေဖြစ်မယ်လို့ထင်တယ်
ပြည်ရင်းခြေစိုက်သတင်းသုံးသပ်သူဒူးဖြစ်တဲ့ကိုတီဟသွေးကတော့2008ဖွဲ့စည်းပုံပြင်ဆင်ရေးသဘောကွဲလွဲချက်တွေကတိုင်းပြည်ရှိလာလာအတွက်ကောင်းတဲ့လာလာတွေမဟုတ်ဘူးလို့မြင်ပါတယ
်။90ရွေးကောက်ပွဲနဲ့ဒီ2008အခြေခံဥပဒေနဲ့ဟာအားပြိုင်နေတဲ့အချိန်မှာဒီ2008အခြေခံဥပဒေကကျွန်တော်တို့ဒီအတိုက်ခံတဲ့ကျွန်တော်တို့ဒီပြည်ရဲ့ကြောင်းလေးကြီးလမ်းကြောင်းကိုစလို့ရတယ်ပေါ့နော်။စုံလို့ရတယ်စုံပတ်တစ်ခုလိုမျိုးခင်းချင်းပြီးတော့တကယ်တမ်းကျတော့ဥသိမ်းစင်ဟာသူကမရဖြစ်လာတဲ့ချိန်မှာဒီအခြေခံဥပဒေကိုပြင်ကျင်တဲ့သူတွေလည်းဝယ်ပြီးပြင်လို့ရပါတယ်ဆိုတော့စကားတစ်ခေါက်နဲ့ဒီဇက်လန်ကဆက်ခဲ့တာပေါ့နော်။ပြောမယ်ဆိုရင်2008အခြေခံဥပဒေကလည်းဒီအကြောင်းလဲမှာအရေးပါသလိုဥသိမ်းစင်လို့ဖွင့်ပေးခဲ့တဲ့ဒီပြင်ကျင်ပြင်လို့ရတယ်ဆိုတဲ့စကားလည်းနိုင်ငံရေးဂရိကုဝတ်ဆန်ဆန်နဲ့ပေါ့နော်။ဟိုကျွန်တော်တို့အတိုက်ခံတွေပါဝင်လို့ရအောင်ဒီဖိတ်ခေါ်မှုကလည်းအရေးပါတယ်။အဲ့ဒီကုကကျွန်တော်တို့ဟိုကောင်းတဲ့ပန်းလို့ပဲဆိုခွဲလို့မရဘူး။ကျွန်တော်ကအဆအုပ်ပြန်ရောက်သွားတော့ပေါ့နော်ဆိုတော့အကယ်၍ပြဒီလိုမျိုးဆက်ပြီးဖြစ်နေမယ်ဆိုလို့ရှိရင်တော့ဒီဥဒိတ်စိတ်ခေရှေ့ဘက်ကပြင်းမာမှုမျိုးကိုကျွန်တော်တို့ပြန်ရောက်သွားလိမ့်မယ်အဲငကိုတဲ့အတိုင်းဒီကပြပ pressure တွေလည်းရှိတယ်ပြည်ထဲမှာလည်းအဲဆွေတွေမပြေလည်မှုတွေအချက်တဲတွေရှိနေတဲ့အချိန်မှာဒီလိုနိုင်ငံရေးနောက်ထပ်အချက်တဲဖြစ်လာဖို့2020ဆိုမှပိုကောင်းတဲ့ဟာမဟုတ်ပဲပိုချက်တဲ့ဟာကိုလှမ်းမြင်ရတဲ့အသက်ရှူချက်စီတဲ့တိုင်းပြည်အတွက်လည်းမကောင်းတဲ့လာလာတွေမြင်ရပါတယ်ဗျာ
သတင်းစာပညာလေးလာခြံပြုသူဒူဖြစ်ပြီးမြန်မာ journalist ကွန်ရဲ့ MGN အတွင်းမှုနှစ်ကိုဇော်ထိုက်ကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိစ္စစစ်တပ်နဲ့အစိုးရကြားပြည်လည်နိုင်မဲ့အခြေအနေမမြင်သေးတဲ့အကြောင်းခုလိုပြောပါတယ
်ဒီလိုမျိုးတယောက်ကပို့ပြီးတော့ရင်ကြားရှိမှုကိုတွားနေတယ်လို့ပြောနေတယ်ဘယ်အချက်ကိုသူဟိုဘယ်တစ်ဖက်နဲ့တစ်ဖက်ကဘယ်အချက်ကိုတော့သူတို့မထုတ်ပေးနိုင်ဘယ်အချက်ကိုတော့ဒီပေါ့နော်ဒီပူပေါင်းပြီးဆောင်ရွက်နိုင်တယ်စသဖြင့်ဖြစ်ဖြစ်ရှာရှာရှိရှိနဲ့အမပြောရလဲမတွေ့ရဘူးဒီအချိန်မှာဘလို့ပေါ့လေတီတီကြကြလုံနေတယ်ဆိုတာမျိုးလဲဒီဘက်ကအာနာယပါတီဘက်ကလုံတာလဲမတွေ့ရသလိုစစ်တပ်ဘက်ကလည်းဒီပေါ့တီတီကြကြဘာမှရှင်းရှင်းလင်းလင်းမတွေ့ရဒီလိုမျိုးကလာမယ့်နှစ်နှစ်သုံးနှစ်မှာလဲပေါ့လေအဲဒါကြောင့်2020လောက်ကြည့်လို့ဒီလိုလိုက်ချဲတဲလေးနဲ့ပဲပါတီမှဆွမယ်လို့တော့မသိနေဘူးခင်ဗျာ
2007ဝယ်ဒီပေါ်အခြေခံဥပဒေပြင်ဆင်ရေးဟာအနေဒီပါတီရဲ့ရည်မှန်းချက်တွေကတခုဖြစ်တဲ့အကြောင်းဩဘုလအတွင်းစင်ကာပူမှာပြောကြားခဲ့တဲ့မူဝါဒရေးရမိန့်ခွန်းမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုတစ်ဆင့်ပြီးတစ်ဆင့်ပြင်ဆင်သွားမှာပဲဒီမိုကရေစီအတွင်းကူးပြောင်းရေးကိုအာမခံနိုင်မှာဖြစ်တဲ့အကြောင်းစက်တင်ဘာလ19ရက်နေ့ကပဲပြည်ထောင်စုလွှတ်တော်မှာပြောကြားတဲ့နိုင်ငံတော်အခြေအနေရရရှင်းလင်းတဲ့မိန့်ခွန်းမှာအတိုင်ပင်ခံရုပ်ပြည်ထောင်စုဝန်ကြီးဦးကျော်တင်းစွေကလည်းထားလောင်းပြောဆိုခဲ့ပါတယ်ဒီလိုပြောဆိုချက်တွေထွက်လာပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်တဲ့သဘောထားတုံ့ပြန်ချက်ထွက်ပေါ်လာခဲ့တာပါခင်ဗျာ